โอเคปาบอกค่ะดร.สวัสดีค่ะเรารู้ดีกากวยซีทุราเนี่ยปะทะပြီးတော့กบามายอเมมามาบาบ่เนาะตะชู่ก็ดีไม่ทูจินดาตะชู่จ้ะတော့แลทูติไม่ติไม่ตีจ๋าบ่เสียเนาะไอ้หลอนี่ชาฤทธิ์ตัดตาจ้าดีกากวยซีเนี่ยดีตะแกเล็ดตุ่ยအခြေပါဘူးနဲ့တခြားတည်တည်တိုက်တာတွေကိုအဓိကပြောမှာမို့ဘာကနေအဓိကဆက်ပြီးတော့ရှင်းပြခြင်းလဲဆရာကြီ
းပြီးခဲ့တဲ့အင်ဗယ်လာနောက်ဆုံးဘက်ကိုပေါ့နော်ကမ္ဘာကာကွယ်ဆေးတို့ရသပတ်ဆိုတော့သတ်မှတ်ပြီးတော့နိုင်ငံအလုံးမှာကျင်းပကြပါတယ်တကယ်တော့ဒီကာကွယ်ဆေးတွေပေါ်လာတာကကျွန်တော်တို့လူငယ်တွေရာသူနှစ်ပေါင်းများစွာကဒုက္ခပြီးခဲ့တဲ့ကုသရောဂါတွေပေါ့နိလုံးဝနှိပါဖျောက်သွားအောင်တော့လုံးနိုင်ခဲ့တယ်ပေါ့ဖျောက်တဲ့ရောဂါဆိုလည်းပျောက်ပြီးပြီဥမာအဖြစ်ဆိုရင်ကြောက်ကြီးယောဂပေါ့နော်စပေါ်ပေါ့ဆိုရဲပမာလို့တော့ကြောက်ယောဂပေါ့ကြောက်ယောဂဆိုလုံးဝပပျောက်သွားပြီအဲလိုပဲကျွန်တော်တို့ကဒီပပျောက်လို့လူနီးပါးယောဂတွေရှိပါတယ်ဥပမာဆိုလို့ရှိရင်ပိုလီယိုဆိုရင်ကပိုလီယိုကင်းစင်ကဘာတစ်ခွင်ပေါ့နော်ကဘာလုံးပိုလီယိုပျောက်ကင်းမှုကနီးနီးကြွက်ကြွက်အချိန်ကိုရောက်နေပြီဒါပေမဲ့ပြီးခဲ့တဲ့ကိုဗစ်ကယောဂဖြစ်လာတဲ့ခါကျတော့တကာခွေဈေးတို့လုပ်ငန်းတွေလည်းတော်တော်လေးထိခိုက်ကုန်တယ်အဲဒါကြောင့်နည်းနည်းလေးပြန်ဝေးသွားတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီအားကိုမကြခင်ပါရရှိမှာဖြစ်ပါ
တယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ကာကွယ်ဆေးကအကျိုးရှိတယ်ပေါ့ဆရာနော်
။ဟုတ်ကာကွယ်ဆေးရဲ့အကျိုးတွေကအပြည့်တက်ဆိုတော့အများကြီးအလုံးပါတယ်။ကာကွယ်ဆေးကအပြည့်နေတဲ့ဆိုလို့ရှိရင်တော့အများသောဖြင့်အများဆုံးဖြစ်တာပါလေဆိုထိုးတဲ့နေရာမှာနားတယ်၊ကြောင်ရမ်းတယ်၊နည်းနည်းဖျားတယ်ပေါ့နော်။ဒါပဲရှိတယ်။ဒီပြင်းပြင်းထန်ထန်တွေးမတည့်တာပေါ့။ severe allergic reaction ဆိုတာကတော်တော်ကိုရှားတယ်။အတန်းတယောက်လောက်ဖြစ်နိုင်တယ်။ဒါပေမဲ့အဲ့လိုဖြစ်တဲ့အခါကျလည်းကျွန်တော်တို့ကဆေးထိုးပြီးတဲ့ဆရာဝန်ဆရာမတွေကဒါကိုဘယ်လိုခံရဖြစ်စင်းရမလဲဆိုတာလေ့ကျင့်သင်ကြားပေးတာပြီးသားပဲလीနော်အဲ့တော့ဒီကာကွယ်ဆေးရဲ့အပြစ်ကမဆိုတော့ပဲရှိတယ်အကျိုးကတော့ဒီကာကွယ်ဆေးထိုးလိုက်ခြင်းအပြင်ကျွန်တော်တို့ရဲ့ကျွန်တော်ကဒုက္ခအများကြီးပေးခဲ့တဲ့ကုသရောဂါတွေပေါ့ဗျာဥပမာဆိုလို့ရှိရင်ကြောက်ရောဂါဆိုပါပြောက်သွားပြီးပိုလီယိုကြောသေးဆိုအမေရိကန်သမ္မတတယောက်တောင်ဖြစ်သေးတယ်လीအဲ့လိုမျိုးရောဂါတွေကလူတွေကိုဒုက္ခပေးခဲ့တာအဲ့ဒါလည်းတော်တော်လေးမဲသွားပြီးဒီညွှန်းဆိုလို့ရှိရင်ဒီပြာလေးတုတ်ခွေးဖြစ်တဲ့ချိန်မှာတမောင်းများစွာပြည်တယ်ဒါတွေလည်းပြောသွားတယ်ဒီကာဝယ်ဝက်သက်ကြိုက်တိုးဆိုတဲ့ကျွန်တော်လေးဒုက္ခပြည်တာကနည်းလာပါအဲ့တော့ကာဝယ်ဈေးနဲ့ကာဝယ်လို့ရတဲ့ယောဂရရဲ့တော်တော်များများကတော်တော်လေးထိန်းသိမ်းလာနိုင်တယ်ပေါ့ကာဝယ်ဈေးမှာ1ဒေါ်လာရင်းနှီးညွှန်နိုင်အကျိုးမြတ်က23ဒေါ်လာထိရတယ်ဆိုတဲ့သုတေသနတွေရှိပါတယ်
ဟုတ်ကဲ့ဆရာကြီးနောက်ရောဒီကာဝယ်ဈေးဆိုင်ရာလေ့လာသုတေသနတွေ့ရှိထားတာလို့ရှိသေးလားဆရာကြီ
းအဲ့တော့ကာဝယ်ဈေးတွေကိုကျွန်တော်ကဒီထုံဖို့ထုတ်ပြီးတဲ့နောက်မှာဒီတိုင်းထားတာမဟုတ်ကာဝယ်ဈေးထိုးပြီးရင်ဘာတွေထိခိုက်ပြောင်းလဲတာရှိလဲထူးခြားတဲ့ထိခိုက်ပြောင်းလဲမှုတွေရှိသလားဆိုတာတောင်းလျှောက်စောင့်ကြည့်နေကြဒီအမေရိကန်မှာဆိုလို့ရှိရင်နှစ်ပေါင်းများစွာဆယ်စုနှစ်နဲ့ရှိပြီတော့ပေါ့နော်စောင့်ကြည့်ခဲ့တဲ့လေ့လာခဲ့တာရှိတယ်အဲကြတော့ဘာမှထူးခြားတဲ့ဒီအပြစ်မတွေ့ရပါဘူးတစ်နှစ်တစ်နှစ်ကိုတန်ပေါင်းများစွာသောအမေရိကန်ကလင်းငယ်တွေကာဝယ်ဈေးရနေတယ်အဲလိုပဲကမ္ဘာမှာလည်းတန်ပေါင်းများစွာသောကလင်းတွေကကာဝယ်ဈေးရနေပါတယ်အဲ့လိုရတဲ့အချိန်မှာဒီမလိုလားတဲ့အပြစ်ကတော်တော်ကြီးကိုနည်းတယ်ဆိုတာတွေ့ရပါတယ်။အဲကြောင့်ဒါလေးကအနေနဲ့ကင်းမှာ
ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာကွယ်ဆေးကကျွန်တော်ဒီကိုဗစ်ကာကွယ်ဆေးအခုနောက်ဆုံးအနေထားကလွယ်လို့ပေါ့နော်။တော်တော်များများမှာတော့ဒီကလေးငယ်လေးတွေကနေပြီးတော့စထိုးရတာကိုတွေ့ရပါတယ်ဆရာ။ဘာကြောင့်အဲ့လိုမျိုးထိုးရတာလဲဆရာ
။အော်ကလေးတွေကတချို့ကုသရောဂါတွေကဒီငယ်ရွယ်တဲ့ကလေးကစပြီးတော့ဖြစ်တယ်ပေါ့နော်။အဲကြတော့သူကဒီအထူးပဲထားလို့ရှိရင်ဒီကလေးတွေကဥပမာမွေးကင်းစားကလေးတွေပါလိမ့်မှာခန္ဓာကိုယ်ရဲ့ကုလားစနစ်ကမတိတ်ပြီးတော့မဖုံးမြူသေးဘူးပေါ့အဲကြတော့သူတို့မှာယောဂတွေကုဆက်လို့ရှိရင်ပိုလဲဖြစ်ပွားနိုင်တယ်ပိုပြီးတော့လည်းပြင်းထန်နိုင်တယ်ပေါ့နော်အဲကြတဲ့ခါကျတော့ငယ်လေးကလေးကကာဝယ်ဈေးထုတ်ဖို့အရေးကြီးလေးပါပဲဒါပေမဲ့ကိုဗစ်လိုယောဂမျိုးကတော့နည်းနည်းကွာခြားတယ်ပေါ့နော်ကိုဗစ်ကတော့လူကြီးမှပိုပြီးတော့ထိခိုက်ဆုံးရှုံးမှုများတယ်ပြင်းထန်မှုများတယ်ပေါ့နော်အခုကိုဗစ်ကိုကြည့်လဲကျွန်တော်တို့ကဒီကိုဗစ်မှာကိုဗစ်ကယောဂအဆုံးသတ်သွားတာကကာဝယ်ဈေးထလာမှဖြစ်တာပါနော်။နိုင်ငံနဲ့ကာဝယ်ဈေးရလာပြီးထိရောက်တဲ့ကာဝယ်ဈေးရလာတဲ့အမြဒီကယောဂရဲ့ပြန့်နှံ့မှုထိန်းသိမ်းမှုအများဆုံးရလာတာ
ပါနော်။ဟုတ်ကဲ့ဆရာကြီး။ဟိုတချို့ကာဝယ်ဈေးတော်တော်များများမှပြန်ပြန်ပြီးတော့ဒီကလေးငယ်လေးတွေဟိုထပ်ဆောင်ထိုးရတယ်ပေါ့နော်။ကိုဗစ်မှလည်းထပ်ထိုးရတယ်လို့ပဲ။ဘာကြောင့်အဲ့လိုမျိုးထိုးရလဲဆရာ
။ဟုတ်ကဲ့ပါလားဆိုတော့ဒီကာဝယ်ဈေးတွေကယောဂအပြော့စားဖြစ်စေတယ်ပေါ့ဗျာ။ကာဝယ်ဈေးမှာဒီယောဂပိုးကိုပြော့အောင်လုပ်ပြီးဖြစ်ဖြစ်ယောဂကိုသေအောင်လုပ်ပြီးဖြစ်ဖြစ်ဘုံဘုံယောဂပိုးရဲ့အစိတ်ပိုင်းလေးတစ်ယောက်ကိုယူပြီးတော့ဖြစ်ဖြစ်ဘုံဘုံလည်းခုနောက်ပိုင်းမှာတော့ယောဂပိုးရဲ့အစိတ်ပိုင်းနဲ့တူတဲ့အမျိုးပေါ့နော် recombinant DNA ဆိုတော့ပြန်လည်တိဆောက်ယူပြီးတော့ဖြစ်ဖြစ်ထိုးပြီးတာတိုက်ပြီးတာဖြစ်ပါတယ်အဲ့လိုတိုက်တော့ယောဂအပြော့စားပုံစံလေးဖြစ်ပြီးတော့လူက ခန္ဓာကြီးအားလူထဲမှာရှိလာပေါ့ဒါပေမဲ့ဒီခန္ဓာကြီးအားကဒီကားလေးကြလဲကြာရှည်မခံဘူးပေါ့ဥမာ၄နှစ်ကြာတဲ့အခါပြန်ရော့သွားတယ်ကိုဗစ်ဆိုလည်းခု6လလောက်ဆိုပြန်ရော့သွားတယ်အဲ့ခါကျတော့အားဖြည့်ကာဝယ်စေးထိုးရတယ်ပေါ့အဲ့လိုအားဖြည့်ထိုးလိုက်ရင်တော့ငကူရှိတာတဲ့အများကြီးပို့တော့စားတက်သွားဒါပေမဲ့နောက်ဒီလိုပဲတချို့ယောဂတွေပေါ့ဥမာတုပ်ကွေးယောဂကျတော့ကိုယ့်အကူပြောင်းနေတယ်ဒီဗိုင်းရပ်စ်ပိုးကဒီနှစ်မှာဖြစ်တဲ့ပိုးနဲ့နောက်နှစ်မှာပိုးရှိတဲ့ပိုးကမတူဘူးဘသူတော့အရင်နှစ်ဖြစ်တဲ့ပိုးကိုသူကခန္ဓာရေးရှိလဲနောက်တစ်နှစ်ပိုးကိုခန္ဓာရေးမရှိဘူးအဲဒီခါကျတော့ကာကွယ်ဆေးတွေပြန်ပြန်ထိုးရတာရှိပါတယ်ကျွန်တော်တို့ဒီကလေးမွေးကာသမှာထိုးတဲ့ကလေးတွေစာကာကွယ်ဆေးတွေကတော့ကျွန်တော်တို့အားဖြည့်ကာကွယ်ဆေးထပ်ထပ်ထိုးရတယ်ဒါမှပို့ပြီးတော့ခုကများလာတော့ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီကလေးတွေကြီးမှထိုးရင်ကောထိုးလို့ရလားမရဘူးလားဆရာ
အဲ့ဒါဒီလိုရှိပါတော့ဆိုတော့ငငယ်ထိုးရင်ခန္ဓာရငငယ်ရတော့ဘာလို့စောစောတည်းရရအဲ့တော့ကြီးမထိုးလေးလေးသူကဒီယောဂဘိုးနဲ့ကဒီမတိုင်ခင်မှာလည်းထိတွေ့နိုင်တော့ဥမာမူကြိုးထားမထိုးမယ်ဆိုလို့ရှိရင်မူကြိုးမတိုင်ခင်နဲ့သူကပတ်ဝန်းကျင်ကအဖိုးလေးဖွားလေးကလေးတွေသူလေးသူမလေးမိဘဘိုးဘွားတွေနဲ့ထိတွေ့နေညီကောင်မောင်နှမတွေနဲ့ထိတွေ့အဲ့တော့ကူးဆက်နိုင်တာပဲလေအဲ့တော့ဒီလိုသဘာဝအဖြစ်ကူးဆက်သွားရင်ယောဂအဖို့ပြင်းထန်တာပေါ့အဲ့တော့ဒါကိုမရှိဆိုင်နေမှာကျွန်တော်တို့ကကိုယ်ပဲယောဂရီကပဲမှာဖြစ်တတ်တယ်ဆိုတာကိုတွေ့ပြီးတော့ကာဝယ်သေးကိုပဲအချိန်မှထိုးရမယ်လို့လုပ်ထားတာလေ။အဲဒါကြောင့်မို့ဟိုဖြစ်နိုင်ရင်တော့ဒီပတ်မှတ်ထားတဲ့အချိန်တိုင်းတိုင်းထိုးနိုင်တာအကောင်းဆုံးပါ။တကယ်လို့အဲ့လိုအကြောင်းကြောင်းမထိုးပြဘူးဆိုရင်လည်းတတ်နိုင်လောက်မှီတဲ့အချိန်မှပြန်ထိုးရအကောင်းဆုံးပါ။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။